ဒီနေ့ကနေ့ကပြကြခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ကလေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဘလက်ဘော့ခ်နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းကတွစ်တက်လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်။လေယာဉ်ပြကြရမှာတိတ်ဆုံသွားသူတွေအတွက်အောက်မေ့အမှတ်တရနေ့အဖြစ်ဒီကနေ့အီသီယိုးပီးယားမှာသတ်မှတ်ထားပါတယ်။အဒစ်ဆဘာဘာမြို့တော်ကနေကင်ညာနိုင်ငံနိုင်ရိုဘီမြို တင်တဲ့နှစ်ပတ်လည်ဆွေးပွဲအသွာတည်ဆုံးသူ20ထက်မနည်းလျင်ပေါ်မှာပါသွားပါတယ်ကုလသမဂ္ဂအလံကိုတိုင်ဝက်စိုက်ထူထားသလိုစီဝေးပွဲအစမှာတည်ဆုံးခဲ့သူကုလသမဂ္ဂဝန်ထမ်းတွေအတွက်တမနစ်ငြိမ်သက်ဆုတောင်းခဲ့ကြပါတယ်။လေယာဉ်ပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီလို့ 737 Max 8အမျိုးအစားလေယာဉ်တွေပြန်တက်မှုကိုအီသီယိုးပီးယန်လေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတချို့ကရန်နာထားပါတယ်။လေယာဉ်ချွတ်ယွင်းမှုကြောင့်လေယာဉ်ပြတ်ကျတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက် 737 Max 8လေယာဉ်တွေပြန်တက်မှုကိုနားထားမယ်လို့လေကြောင်းလိုင်းတာဝန်ရှိသူကပြောပါတယ်။အီသီယိုးပီးယန်နိုင်ငံတာဝန်ရှိသူတွေအနေနဲ့အတူစုံစမ်းစစ်ဆေးဖို့အတွက် Boeing ကုမ္ပဏီကလည်းကျွမ်းကျင်သူတစ်ဖွဲ့ကိုလေယာဉ်ပြတ်ကျရာနေရာကိုဆေးလွတ်ထားပါတယ်။အီသီယိုးပီးယန်လေကြောင်းလိုင်းဟာလုံခြုံစိတ်ချရတဲ့လေကြောင်းလိုင်းတစ်ခုအဖြစ်နဲ့ချေချေပြန့်ပြန့်အတိအမှတ်ပြုခံထားရတာပါ။ဘောအင်းထုတ်ဂျက်လေယာဉ်အသစ်ဖြစ်တဲ့737 MAX 8လေယာဉ်ကိုအီသီယိုးပီးယန်လေကြောင်းလိုင်းကပြီးခဲ့တဲ့နိုဝင်ဘာလတုန်းကမှရရှိထားတာဖြစ်ပါတယ်။အီသီယိုးပီးယန်လေကြောင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလေကြောင်းလိုင်းတွေနဲ့ကေမန်လေကြောင်းလိုင်းတွေကလည်းဒီ Boeing 737 MAX 8လေယာဉ်ပြန်တက်မှုတွေကိုရန်နာထားပါတယ်။